ယူကရိန်းနိုင်ငံမှာရုရှားလိုလားသူခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရင်ဆိုင်ဖို့စစ်မှုမထမ်းမနေရဥပဒေကိုယူကရိန်းအစိုးရကပြန်လည်ကြေညာလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားဘာသာစကားပြောသူတွေနေထိုင်တဲ့မြို့ကြီးတဒါဇင်လောက်မှာအကြမ်းဖက်သူရုရှားလိုလားသူတွေကအဆောက်အဦတွေကိုသိမ်းပိုက်နေကြတာဖြစ်ပါတယ်။ရုရှားနယ်နိမိတ်နားကပြဿနာဖြစ်နေတဲ့ဒေသတွေမှာချထားတဲ့ယူကရိန်းစစ်တပ်တွေကိုပြန်ပြီးရုပ်သိမ်းပေးဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကတောင်းဆိုပြီးနိုင်ရတော်အကြံမှာပဲကြက်တပ်ပရင်းတွေကယူကရိန်းယာယီသမ္မတအိုလက်ဆန်ဒါတာဂျီနော့ကအခုလိုစစ်မှုမထမ်းမနေရကြေညာချက်ကိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်မစ္စတာပူတင်ကဝါရှင်တန်ဒီစီမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့တောက်ချာနဲ့တွေ့ဆုံမဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကာနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားစဉ်မှာအခုလိုတောင်းဆိုခဲ့တာပါယူကရိန်းကဒေသအားလုံးနဲ့နိုင်ငံရေးအင်အားစုအားလုံးပါဝင်တဲ့တနိုင်ငံလုံးဆိုင်ရာကျေပြန့်တဲ့ဆွေးနွေးပွဲကျင်းပဖို့လိုအပ်ကြောင်းလဲမစ္စတာပူတင်ကဖိအားပေးပြီးပြောဆိုခဲ့တယ်လို့ရုရှား Interfax သတင်းဌာနကရေးပါတယ်။အရှေ့ပိုင်းဒေသနှစ်ခုကရုရှားလူလားသူတွေရဲ့ခွဲထွက်ရေးလှုပ်ဆောင်ချက်တွေတနည်းတခြားတိုးလာနေတာမို့ယူကရိန်းအစိုးရအနေနဲ့အားကိုးရမယ်ဖြစ်နေပြီလို့နိုင်ငံခေါင်းဆောင်တွေကပြောကြားပြီးနောက်တနေ့မှာပဲအခုလိုအသက်18နှစ်ကနေ25နှစ်အရွယ်ကြားလူငယ်တွေကိုပြစ်မှတ်ထားတဲ့ဒီစစ်မှုမထမ်းမနေရအကြေညာချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။